မာဆိုရတဲ့နဲ့ KIA ကချင်လူမျိုးရေးတပ်အကြတိုက်ပွဲတွေဖြစ်ပွားနေတော့မှာ KIA ဒုစီဦးစီးချုပ်ဘိုချုပ်ဂွန်မော်ဦးဆောင်တဲ့လေးဦးကိုယ်စားလှယ်အဖွဲ့ AP လ73ရဲ့နေကဝါရှင်တန်မြို့တော်ကိုရောက်ရှိလာပါတယ်။အမေရိကန်နိုင်ငံသားရေးဌာနကဖိတ်ကြားလို့ရောက်လာတာပါပဲ။ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်စမန်တာပါဝါအပါအဝင်အမေရိကန်အစိုးရထိပ်တန်းအရာဓာတ်တွေနဲ့တွေ့ဆုံပြီး AP လ16ရဲ့နေမှာဆွေးနွေးပွဲပြုဆောင်ကြောင်းသိရပါတယ်။မြန်မာနိုင်ငံရဲ့ဖြစ်စဉ်ကိုအမေရိကန်ကကူညီမယ်လို့ဗိုလ်ချုပ်ဂွန်မော်ကပြောကြားလိုက်ကြောင်းသိရပါတယ်။ဒုတိယကမ္ဘာစစ်အတွင်းမြန်မာပြည်မြောက်ပိုင်းမှာအမေရိကန်စစ်တပ်ကစစ်စင်ရေးလုပ်တဲ့အခါအမေရိကန်စစ်သားတွေရဲ့အသက်ကိုကချင်းပျောက်ကြားတွေကကယ်ဆယ်ခဲ့လို့နောက်ဆုံးအောင်ပွဲခံပုံကိုနိုင်ငံရေးဌာနဒီမိုကရေစီနဲ့လူ့အခွင့်အရေးရာလက်တော့နိုင်ငံရေးဝန်ကြီးတော့မာလီနော့စကီအပီလာစကွေးနီကထုတ်ပြန်တဲ့ကြေညာချက်မှာချီးကျူးဂုဏ်ပြုထားပါတယ်။စကွန်နီအပြည့်အခရဆဲခဲ့ပြီးမှဥသိမ်းစိန်အစိုးရလက်ထက်မှာပြန်လည်ဖြစ်ပေါ်တဲ့ကချင်းပြည်နယ်စစ်ပွဲဟာပြည်တွင်းရေးသာမဟုတ်တော့ဘဲအပြည်ပြည်ဆိုင်ရာအရေးအဖြစ်အသွင်ဆောင်လာတဲ့သဘောဖြစ်ပါတယ်
။ဒါပေမဲ့ကချင်းအရေးနဲ့ဒိုင်းရိုက်ပတ်သက်နေသူဟာတရုတ်ဖြစ်ပါတယ်။အရင်က KIA နဲ့ရောဗမာအစိုးရနဲ့ရောလက်တွဲလုပ်ကင်ခဲ့တဲ့တရုတ်ဟာ KIA နဲ့ဗမာအစိုးရစစ်ဖြစ်တဲ့အခါနစ်နာဆုံးရှုံးစရာတွေအများကြီးရှိလာပါတယ်။နဇတ်ဒီတာတည်ငြိမ်ရေးကိုပါထိခိုက်လာတဲ့အတွက်ကချင်ပြည်ထနာမှာတရုတ်ပါဝင်လာရပါတော့တယ်ပြည်တွင်းရေးမဆွတ်ဖက်ရေးလမ်းစဉ်ကနေပြည်တွင်းရေးကူညီရေးလမ်းစဉ်ကိုတရုတ်ကကျင့်သုံးလာပါတယ် KIA နဲ့ဗမာအစိုးရရွှေလီမာဆွေးနွေးနိုင်အောင်တရုတ်ကစီစဉ်ပေးပါတယ်အိန္ဒိချင်းနိုင်ငံရဲ့ပြည်တွင်းပဋိပက္ခမှာပထမဆုံးအကြိမ်တရုတ်ကဂျားဝင်ဖြန့်ဖြေးပေးတာဖြစ်ပါတယ်ပြည်တွင်းကဆွေးနွေးပွဲတွေကိုလည်းတရုတ်ကတက်ရောက်ပါတယ်ကချင်ပြည်ထနာဟာတရုတ်အစိုးရရဲ့မဟာဗျူဟာဆံရအကျက်အတဲဖြစ်လာပါတယ
်ကချင်အရေးဟာဒေသအရေးကနေနိုင်ငံတကာအရေးဖြစ်သွားမှာကိုတရုတ်ကအလွန်စိုးရိမ်တယ်လို့ Stimson Center ကတရုတ်အမျိုးသမီးသူတီတီယွန်းဆွန်ကဆိုပါတယ်လွန်ခဲ့တဲ့ဇန်နဝါရီလထုတ်စာတမ်းမှာသုံးသပ်ထားတာဖြစ်ပါတယ်2023မတ်လကကျင်းပတဲ့ရွှေလီဆွေးနွေးပွဲမှာအခြားနိုင်ငံတွေပါဝင်ဖို့ဖိတ်ခေါ်တဲ့စာပုဒ်ကိုတရုတ်ကကန့်ကွက်လို့ဖျက်သိမ်းပေးလိုက်ရတဲ့အတွေ့နောက်ပိုင်းတရုတ်ပြည်မှာမဆွေးနွေးတော့တာလို့ဆိုပါတယ်။ဒါကြောင့်မြကြီးနားမှာကျင်းပတဲ့မေလဆွေးနွေးပွဲကြားမှာကုလသမဂ္ဂကိုယ်စားလှယ်ကိုဖိတ်ခေါ်နိုင်တာဖြစ်ပါတယ်တဲ့။ကချင်ပြည်ထနာဆွေးနွေးပွဲမှာကုလသမဂ္ဂနဲ့တရုတ်ဟာလေးသာသူအဆင့်ပါဝင်လာပါတယ်။ဒါပေမဲ့ကချင်အရေးမှာအမေရိကန်ပါလာမန်ကိုတရုတ်အကြောက်ဆုံးဖြစ်တယ်လို့ယွတ်စွန်ကဆိုပါတယ
်။စေအစိုးရနဲ့ရယူခဲ့တဲ့သဘောတူချက်ဟာအာမခံသူမရှိတဲ့အတွက်ခိုင်မာမှုအားနေတာလို့ KIA ဘက်ကယူဆပါတယ်။ဒါကြောင့်တရုတ်အပြင်ကုလသမဂ္ဂဗြိတိန်နဲ့အမေရိကန်လည်းပါဝင်တဲ့လို့ကချင်ဘက်ကမြင်ပါတယ်။ကချင်ပြောတာကိုကြီးနားမထောင်ပဲအပြန်အလှန်ဆွေးနွေးတာကိုသိရအောင်လီလာသူအဖြစ်နိုင်ငံတကာကိုယ်စားလှယ်တွေတက်ရောက်တာကိုဗမာအစိုးရဘက်ကလည်းလူလားပါတယ်။ဒါပေမဲ့အင်အားအကြီးဆုံးဖြစ်တဲ့အမေရိကန်ပါဝင်တာဟာမိမိအကျိုးစီးပွားကိုထိခိုက်နိုင်တယ်လို့တရုတ်ကမြင်ပါတယ်။ကချင်အရေးကိုနိုင်ငံဖြည့်ရှင်းရမယ်ပြဿနာဖြစ်တာတရုတ်ကမြန်မာတွေအမေရိကန်ပါဝင်လာရင်ကချင်ပြည်နယ်မှာသာမကပဲတပြည်လုံးမှာပါတရုတ်ဩဇာအရှိန်အဝါကျဆင်းနိုင်တယ်လို့မြင်ကြောင်းရွတ်စွန်ကဖော်ပြပါတယ
်ကချင်ပြည်နယ်ဟာယူနန်ပြည်နယ်နဲ့ဆက်နေတာမို့တရုတ်အကျိုးစီးပွားနယ်လည်းဆက်ဆက်နေပါတယ်ဒါကြောင့်ကချင်ပြဿနာဖြည့်ရှင်းရမှာမလွဲမသွေတရုတ်ပါဝင်လာရပါတယ်အမေရိကန်ကတော့တလို့မဟုတ်ပါဘူးကချင်အရေးကိုဦးသိန်းစိန်အစိုးရရဲ့ပြုပြင်လုပ်ငန်းတစ်ခုအနေနဲ့စိတ်ဝင်စားလာတာဖြစ်ပါတယ်။စာနယ်ဇင်း NGO နဲ့ဒီမိုကရေစီသမားတွေဝိုင်းဝန်းတိုက်တွန်းတာဟာလေကချင်အရေးကိုအမေရိကန်အာရုံစိုက်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ကချင်အရေးကိုအမေရိကန်မှာအလေးထားနိုင်မှုကိစ္စဟာလော်ဘီလုပ်နိုင်တဲ့အတိုင်းအတာပေါ်မှာမူတည်နေပါတယ်။အမေရိကန်ပြည်နယ်အသီးသီးမှာရှိနေကြတဲ့ကချင်အသင်း20ကျော်စုပေါင်းထားတဲ့ကချင်မဟာမိတ်အဖွဲ့ကချင် alliance ဆိုတာရှိပြီးတမရဦးမမစီကိုစာရေးတာမျိုးတော့ရှိပါတယ်။ဒါပေမဲ့ Congress လို့တော့ကိုဦးတည်တဲ့ကချင် lobby အုပ်စုကတော့တတိမထားမိသေးပါဘူး။ EU ဥရောပအဖွဲ့နဲ့ ASEAN အသင်းတို့ရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်အာချီလွတ်မြောက်ရေးလှုပ်ရှားမှုနဲ့ Indonesia အစိုးရတို့ငြိမ်းချမ်းရေးသဘောတူချက်ရယူနိုင်တာဟာလေကချင်အတွက်သင်္ကန်းစာတစ်ခုဖြစ်နိုင်ပါတယ်။နိုင်ငံတကာပါဝင်လာလို့သဘောတူချက်ရယူနိုင်တဲ့တာရကပဲဖြစ်ပါတယ်ခင်ဗျာ